ဟုတ်ကဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က
ကိုဗစ်အခြေအနေကတော့စတုဒ္ဓလိုင်းလို့ပြောရမှာပေါ့နော်အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်ကနေတော်တော်လေးတော်တော်လေးများပါတယ်ရန်ကုန်တိုင်းဒေသကတန်းကျော်မှာသတင်းထိုးထားတဲ့လူကြီးကအများကြီးဖြစ်နေတယ်လေသတင်းထိုးထားတဲ့လူကြီးမှာကိုဗစ်ရောဂါလက္ခဏာတွေကိုတွေ့ပြီးတော့သူစစ်တာနေလဲ positive တော်တော်များတွေ့တယ်ပေါ့နော်ဒါရင်ကုသမှုနှစ်ပိုင်းရှိပါတယ်ပုဂ္ဂလိကကုသနေတာရှိတယ်လို့ရန်ကုန်တိုင်းကျန်းမာရေးဌာနအနေနဲ့အစီအစဉ်ဒီကိုဗစ်ကုသရေးစင်တာကိုပြန်လည်ဖွင့်လို့ပြီးတော့အဲ့ဒီဒီမှာလည်းဒီနိုင်ထားတာကတော်တော်များရှိတယ်ဒီ6,000+ပတ်ဝန်းကျင်လို့ကြည့်ရပါတယ
်ဒါအပြင်ရွှေရောင်သမိုင်းအရေးပေါ်ကယ်ဆယ်ရေးနဲ့လူမှုအထောက်အကူပြုဖွံ့ဖြိုးရေးတင်ဥက္ကဋ္ဌကိုဇွဲရနိုင်ကလည်
းဒီရက်ထဲမှာတော့ကိုဗစ် positive လူနာတွေပြန်တွေ့လာရပါတယ်အထူးသဖြင့်ကျွန်တော်တို့ဒီရန်ကုန်မှာပေါ့နော်ကိုမီကရွန်လို့ပြောလို့ရပါတယ်တော်တော်များများဖျားကြနာကြတယ်အဲ့ဒီကနေစစ်ပြီးတော့ positive တွေ့တယ်အရင်ကဆိုရင် COVID-19 ရောဂါကိုတွေ့ရသူပို့လာတာကနည်းရတယ်အခုဆိုတာကျွန်တော်တို့အပြင်အခြားတော့ကျွန်တော်တို့ရဲ့မိဖက်လူမှုကွန်မြူနတီတွေဖွဲ့တော်တော်များများဆိုလို့ရှိရင်ပြန်ပြီးတော့ပို့နေရတဲ့အနေအထားတွေရန်ပြင်းထန်တဲ့လူနာတွေဆိုရင်ရန်ကုန်စပြုံကြီးတို့နောက်ပါကီစေးရုံတို့အဲနောက်ပြင်းထန်တဲ့လူနာတွေကျတော့ treatment center တွေပြီးပို့ရတယ်အခုဆိုကျွန်တော်တို့ရိုးမစင်တာကိုပို့တယ်ဒီနေ့ပဲအောင်မြင့်မိုစင်တာလည်းပြန်ဖွင့်လုပ်ကြတယ်ခင်ဗျာဒီတကုံစိတ်ကမ်းမြို့နယ်မှာရှိပါတယ်နောက်အခုလည်းအရင်တော့တတိယလိုင်းတော့လုပ်ခဲ့တဲ့ဌာနတွေတချို့ပြန်ပြီးတော့ဒီကုသရေးဌာနတွေပြန်လုပ်မယ်ဆိုတော့အတန်ကြီးလည်းကြားပါတယ
်ဒီတစ်ခါမျိုးကွဲတဲ့ Omicron ကကလေးတွေပါကူးစက်လာတာကိုကလေးထုကုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းက
ဒီရက်ပိုင်းမှာကျွန်တော်အွန်လိုင်းကြည့်တဲ့ကလေးတွေထဲမှာကိုမီကရွန်လို့ပြောလို့တော့မရဘူးပေါ့နော်ကိုဗစ်ဖြစ်တဲ့ကလေးတွေတော့တွေ့နေတယ်ဗျဒါလို့ဆိုတော့နှာစည်းတဲ့ချောင်းဆိုးတဲ့လက်ချောင်းနာတယ်သူ့အိမ်မှာလည်းတိမ်လုံးဖျားတယ်ပေါ့နော်တော့သူတို့တွေကကိုယ့်အိမ်မှာကိုတက်စ်လုပ်ကြတဲ့လူတွေရှိတယ်အဲ့တော့သူတို့ကတော့အဲ့ဒါ positive ဖြစ်တယ်ပေါ့နော်အဲ့တော့လက္ခဏာတွေကလည်းတူပါတယ်အဲ့ဒါမျိုးတွေတော့ကျွန်တော်တွေ့နေပါတယ်တော်တော်လေးတွေ့နေတယ်ပေါ့နော်အဲ့တော့ဒီပြင်တကွေးပိုင်းလည်းဖြစ်တော့ဖြစ်နေတော့ဘုံတော့ဒါပေမဲ့ဆောင်းလို့မှဖြစ်တဲ့ဥမာဗိုင်းရပ်ဆိုရင်တော့ကလေးတွေပဲဖြစ်ပြောလူကြီးတွေမဖြစ်ဘူးအခုလိုမိသားစုလိုက်ဖြစ်နေတော့ကျွန်တော်ထင်တယ်ဒါကကိုဗစ်ဖြစ်နိုင်တယ်ပေါ့နော်အဲစစ်ထားတဲ့မိသားစုတွေကလည်းထုတ်နေတာတွေ့ရတယ်
အဲ့ဒီတော့ပုဂ္ဂလိကကဏ္ဍမှာကိုဗစ်ဆေးစစ်နှုံးနဲ့တွေ့နှုံးအခြေအနေကိုမေးရမှာဒေါက်တာထင်ပေါ်ကအ
ဲ့ဒါတော့အတိအကျတော့ကျွန်တော်ပြောရခက်တယ်မနော်အဲ့တော့ဒါတလောအခြေအနေမှာကျွန်တော်တို့ရဲ့ပုဂ္ဂလိကအခန်းကဏ္ဍဆစ်ပြီးတာရှိတယ်လို့အမတီမာကိုဗစ် RDT ပေါ့နော် Rapid Diagnostic Test စစ်တဲ့ test kit လေးတွေကအလွယ်တကူဝယ်ရရှိနေတဲ့အတွက်ကြောင့်ဒီလူလူကလည်းကိုယ့်ဘာကိုဝယ်ပြီးတော့ဆစ်ပြီးတော့အဲ့လိုမျိုး positive တွေတွေ့ရယ်တွေ့ပြီးတော့ hidden ဖြစ်နေတယ်လို့ယူဆတယ်ပေါ့နော်အဲ့ဒါတွေကတော်တော်များများကိုကြားသိနေရတယ်တော်တော်များများကူးစက်ခံရတဲ့သဘောတော်ရှိပါတယ
်ဒါအပြင်ပုဂ္ဂလိကဆေးကန်းတွေမှာကိုဗစ်လူနာများလာပုံနဲ့စိုးရိမ်ပုံကိုလည်းအမည်မဖော်လိုတဲ့ဆရာဝန်က
ကျွန်တော်တို့ဒီရန်ကုန်မှာတော့ပုဂ္ဂလိကဆေးကန်းတွေမှာလွန်ခဲ့တဲ့နှစ်ပတ်လောက်တည်းကကိုဗစ်တန်တဲ့ဆေးစီများလာတာဒီကတိုင်းဆိုရင်တော်တော်ကြီးများလာတယ်။ test လုပ်နိုင်ဖို့လည်းစကမ်းနဲ့မိချားပြင်လို့အဲဒီသာကျတဲ့လူနာတွေတစ်ဝက်ကျော်လောက်ကကိုဗစ်ပဲဖြစ်ဖို့ရာဂိုင်းတို့များပါတယ်။အဲတော့ဒီကိုဗစ်ကရန်ကုန်မှာတော်တော်ဖြစ်နေပြီလို့ဒီသားပါပဲ။ကိုကကိစ္စသတိတက်ဝင်နေထားမှရှိတယ်ခင်ဗျာဒီလေလေကြောက်လာတော့နေတော်လေးဖြစ်လာအောင်နေထားမှရှိတဲ့အတွက် transmission နဲ့ညနေအောင်တော့ဒီလိုဝေးဖြစ်စေနိုင်တဲ့ပတ်စံတစ်ပြင်းတွေပတ်တော့နေဆုံးချောင်ချားနဲ့ဓာမြင့်သိပ်တင်တာမျိုးတွေလုပ်တင်တယ
်အဲ့တော့ဆက်မပြင်းထန်နိုင်အောင်အကြံပြုဖို့မေးရမှာဒေါက်တာထင်ပေါ်က
private ရဲ့ public ရဲ့အားလုံးကအခြေဆက်ရှိရမယ်အဲ့အခြေဆက်မှာhonest ဖြစ်ဖို့တော့လိုပါတယ်ယူသားမှာပေါ့ဆိုတာတော့ဒုနာလည်းကိုယ့်ဟာကိုစစ်လို့ positive ဖြစ်နေဝန်ခံပြီးတော့ဤသက်ရဆေးရုံတွေမှာကုသမှုခံယူလိုပါတယ်ဆေးရုံတွေကလည်းလက်ရှိမှာကိုဗစ်မဟုတ်တဲ့ non covid တွေပါရှိနေတဲ့အတွက်ကြောင့်လာကူးနိုင်တဲ့ chance အများများပါတယ်တကယ်လို့ပဲဆေးရုံမှာ outbreak ဖြစ်ရင် honest ဖြစ်ဖို့လိုတယ်ဒါ declare လုပ်ရမယ် refer လုပ်တယ်လုပ်ရမယ် authority ဘက်ကလည်းဒီ center တွေရှိတယ်သူ contain လုပ်မယ်နဲ့ in အားနဲ့ center တွေကိုဘလောက်ဒီကကြီးရှိတယ်ဘလောက်လုပ်ပေးတယ်ဆိုတဲ့ဥစ္စာအောင်လေ private sector လည်းတည်တံ့နေတာလုပ်မယ်ဆိုလို့ရှိရင်တော့ control တွေပိုကောင်းမယ် honest မဖြစ်လို့ outbreak ကတကြီးကြီးဆိုးသွားတာမျိုးဆိုတော့ဒီသားစုကတယောက်ဖြစ်တယ်ကျန်တဲ့လူအောင်လို့ဖြစ်ရင်အဲ့အိမ်မှာမနေသင့်ဘူးလေသူအဲ့လိုနေရင်သူ့အိမ်မှာရောဂါအဆန်ရှိတဲ့လူပူရမယ် public ထဲမှာအဲ့ဒါလေအရန်ပြန့်သွားမှာကျွန်တော်တို့ကြောက်ပါအဲ့
အဲ့ဒါလို့ဖြစ်လာရင်တော့တိစုံမှုတက်လာနိုင်တယ်တကယ်တော့လူစုလူဝေးများလာနိုင်တဲ့တီရောင်စုနဲ့စရင်တူတပင်ပွဲကြီးရှိနေချိန်မှာကျမ္ဘာဝန်ကြီးဌာနထုတ်ပြန်ချက်အရလည်းကိုဗစ်-19တွေ့နှုန်းကမနေ့က9000ကျော်လာပြီးအရေးအတွက်အပြင်1000ကျော်တက်လာတာ300ဆတိုက်ရှိလာနေပါပြီခင်ဗျ။